This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘီရိုကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဩဂုတ်လ26ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုမေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မြင်းကြံမြို့မှမန်လယ်ရွာကိုစစ်ကြောင်းထိုးလာတဲ့အကြံဘက်စစ်တပ်စစ်ကြောင်းကိုတိုက်ခိုက်စစ်ဦးတည်ဆုံတဲ့သတင်းကိုတင်ပြပေးပါမယ်မြင်းကြံမြို့မှစစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်သားများနဲ့ပြူစောတိများဦးဆောင်တဲ့စစ်ကြောင်းဟာရက်20အကြာဩဂုတ်လ18ရက်နေ့မှာမန်လယ်ရွာကိုစစ်ကြောင်းထိုးလာခဲ့ပြီးတော့ဩဂုတ်လ20ရက်နေ့မှာနထိုးကြီးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖနဲ့မြင်းကြံခရိုင်တရင်တပ်ဖွဲ့များပူးပေါင်းတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်အဲဒီတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်သားများမျက်မြင်စစ်ဦးတည်ဆုံပြီးတော့ရှစ်ဦးခန့်ပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ဒါအပြင် ME-11 နှစ်လက် drone shooter တစ်လက်ငကြင်းမီးပြောင်းတစ်ချောင်းလက်ပစ်ပုံးသုံးလုံး Starlink တစ်လုံးငွေသားအချို့ကြည်ပေါင်းနှစ်ခုနဲ့အတူကြည်အချို့ကိုပါသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလပီရေဦးမျိုးမှထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုင်းဖောက်ခွဲတိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘိုခရိုင်ရေဦးမျိုးအတွင်ကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုင်းဖောက်ခွဲတိုက်ခိုက်ခဲ့ရာတဦးဒဏ်ရာရခဲ့တယ်လို့ Wolf Guerrilla LDF ရေဦး Air Force ကထုတ်ပြန်ထားပါတယ်။ဩဂုတ်လ25ရက်နေ့မနက်6နာရီမိနစ်40ခန်းမှာရေဦးမျိုးတောင်ဘက်ရွာသားလေးကျေးရွာဘက်ကိုစစ်ကြောင်းထိုးလာတဲ့အင်အား30ခန်းပါစစ်ကောင်စီတပ်ဖွဲ့အားမိုင်းနှလုံးဖြင့်ဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မိုင်းဖောက်ခွဲတိုက်ခိုက်မှုအတွင်စစ်ကောင်စီတပ်ဖွဲ့ဝင်တဦးဒဏ်ရာရခဲ့တယ်လို့သိရပြီးတော့တည်ဆုံမှုရှိမရှိကိုစုံစမ်းနေစေဖြစ်တယ်လို့ဆိုပါရစေ။စကောင်စီတပ်ဖက်ကလက်နက်ငယ်များဖြင့်ပြန်လည်ရန်တမ်းပစ်ခတ်ခဲ့ပြီးမဲ့ Wolf Guerrilla LDF EU Air Force မှရဲဘော်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပေါင်းမျိုးနယ်ကကြေးရွာများကိုစစ်ကောင်စီနဲ့ပြူစောတိများကမီးရှို့ဖျက်ဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်ပေါင်းမျိုးနယ်တွေကကြေးရွာများကိုစစ်ကောင်စီတပ်ဖွဲ့နဲ့ပြူစောတိများကမီးရှို့ဖျက်ဆီးခဲ့တယ်လို့အညာမီတပ်ပေါင်းစုကထုတ်ပြန်ထားပါတယ်။ဩဂုတ်လ20ရက်နေ့မနက်9နာရီခန့်မှာရာကြီးပြင်ပြူစောတိများနဲ့စစ်ကောင်စီတပ်ဖွဲ့ဟာရေရင်ကြေးရွာမှာပြည်သူပိုင်နေအိမ်30လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါရီအဆိုပါစစ်ကြောင်းဟာပေါင်းမြို့အတွင်ပြန်လည်ဝင်ရောက်သွားပြီးတဲ့နောက်ဩဂုတ်လ22ရက်နေ့မှာအင်အား900ခန့်ဖြင့်ပြန်လည်စစ်ကြောင်းထိုးလာတယ်လို့သိရပါရီဩဂုတ်လ25ရက်နေ့က၎င်းစစ်ကြောင်းဟာပေါင်းမြို့နဲ့ရေပြာရွာကြားမှာပြန်လည်ရောက်ရှိနေပြီးတော့ပေ9ပင်ကြေးရွာကိုမီးရှို့ဖျက်ဆီးနေတယ်လို့ဆိုပါရီဒါအပြင်ဩဂုတ်လ22ရက်နေ့နေ့လယ်တနာရီကပေါင်းမြို့နယ်အရှိပိုင်းရှိစေဝါကြေးရွာကိုဂျက်ဖိုက်တာ2စီးဖြင့်ဘုံးကျဲတိုက်ခိုက်ခဲ့ရမှာပြည်သူ2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တယ်လို့သိရပါပါရီဘုံချင်းမခံရမီ၅ရက်ခန့်အလိုကလည်းစေဝကြီးရွာကပြည်သူနေအိမ်များကိုစစ်ကောင်စီတပ်ကဝင်ရောက်မီးရှို့ဖျက်ဆီးခဲ့ပါသေးတယ်လက်ရှိမှာအစူပါစစ်ကြောင်းဟာကံမမြိုင်ပခုတ်ကူဘက်ကိုပြန်လည်ဦးလှည့်ရွေရှားနေတယ်လို့သိရပြီးတော့ပြည်သူများအနေဖြင့်လေကြောင်းရန်စစ်ကြောင်းရန်ကိုအထူးသတိပြုကာဘေးလွရာကိုတင်းချောင်ကြဖို့အသိပေးထားပါရခင်ဗျာဆက်လက်ပြီးတော့ဖားကဲမှာစစ်တပ်ရဲ့ရန်တမ်းပစ်ခတ်မှုကြောင့်အမျိုးသမီးတအူးတီဆုံ3ဦးတန်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကဲမြို့မှာစစ်ကောင်စီတပ်ဖွဲ့များရဲ့ရန်တမ်းပစ်ခတ်မှုကြောင့်ဒေသခံအမျိုးသမီးတအူးတီဆုံပြီးတော့အမျိုးသား3ဦးတန်ရာရခဲ့ကြောင်းဒေသခံတရင်ရင်းမြစ်များထံမှသိရပါတယ်။ဩဂုတ်လ24ရက်နေ့ကဖားကဲမြို့မှာရှိတဲ့ရန်ချက်ဆက်ယုံဘက်မှလုံခင်းတို့လာရောက်တဲ့စစ်ကောင်စီတပ်ဖွဲ့များကို KIA နဲ့ KPDF ပူးပေါင်းတပ်ဖွဲ့များကမိုင်းဆွဲတိုက်ခိုက်ခဲ့မှုကြောင့်အထိနာခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဟာဩဂုတ်လ25ရက်နေ့ မနက်၈နာရီခန့်မှာအင်အား၁၀၀ကျော်ဖြင့်ဖားကန်မြို့ရဲကိုဝင်ရောက်လာပြီးတော့လက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်ခဲ့တယ်လို့သိရပါတယ်။ထိုပစ်ခတ်မှုအတွင်းဈေးတယ်အမျိုးသမီးတဦးဟာတနက်တန်ကြားပြီးတော့လှည့်ကြည့်စဉ်ညနာမှာကြည်တိမှန်ကပွဲချင်းပြီးတည်ဆုံးခဲ့ပြီးတော့အမျိုးသား၃ဦးမှလည်းဒဏ်ရာများရရှိခဲ့တော့လေ၎င်းတို့ရဲ့ဒဏ်ရာများမှာအသက်အန္တရာယ်မဆိုးရင်ရဘူးလို့သိရပါတယ်။ဒါအပြင်ပြစ်ခတ်တန်ကြားပြီးတော့ဖားကန်မြို့မှာရှိတဲ့ရဲကိန်းမှရဲတပ်ဖွဲ့ဝင်များလမ်းပေါ်ကိုထွက်ကြည့်စဉ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်များပင်ထွက်ပြေးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပေါ်တာဆွဲခံခဲ့ရတဲ့စစ်မှုထမ်းတပ်သားတဦးကြီးခဲရမ်းများနဲ့အလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းပလဲမြို့နယ်မင်းတိုင်မင်းရွာကိုရောက်ရှိနေတဲ့အင်အားတရာခန့်ပါစစ်ကောင်စီစစ်ကြောင်းမှစစ်မှုထမ်းတပ်သားတဦးကြီးခဲရမ်းများနဲ့တကွာအလင်းဝင်လာတယ်လို့ရင်းမပင်ခရိုင်တရင်38ထံမှသိရပါတယ်။ဩဂုတ်လ24ရက်နေ့ကစစ်မှုထမ်းတပ်သားတအောင်သူဝင်းဆိုသူဟာ 5.56G 118 တောင်းနဲ့ MA1 ကြီးပေါင်းနှစ်ခုတို့ကိုယူဆောင်လာခဲ့ပြီးတော့ဆက်သွယ်အလင်းဝင်လာတယ်လို့ဆိုပါတယ်။၎င်းအလင်းဝင်တက်သားကိုစစ်ကောင်စီကရန်ကုန်မြို့ပေါ်မှာပေါ်တာဆွဲဖမ်းဆီးခဲ့တာဖြစ်ပြီးတော့ပင်လောင်းမြို့မှာစစ်မှုထမ်းတင်တန်းတက်ရောက်ခဲ့ရကပလဲမြို့နယ်အတွင်းကိုပို့ဆောင်ခံခဲ့ရတာဖြစ်တယ်လို့သိရပါတယ်။လက်ရှိမှာအလင်းဝင်တက်သားအောင်သူဝင်းကိုကောင်းမွန်စွာစောင့်ရှောက်ထားပြီးတော့စစ်ဆေးမှုများလှုပ်ဆောင်နေကထပ်မံအလင်းဝင်ရောက်လာမဲ့သူများကိုလည်းငွေထွေးစွာကြိုးစားသွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီး PSLF TNL အမျိုးသမီးစစ်တီတော်ကော်မတီမှကော်မတီလက်ဆွဲမူကြံ workshop ပြုလုပ်တဲ့တင်ကိုတင်ပြပေးပါမယ်။ PSLF TNL တပ်မှကိုထင်းချုံနေမြေနမ်ဆန်မြို့နယ်မှာပလောင်ပြည်နယ်လွမြောက်ရေးတပ်ဦးအမျိုးသမီးစစ်တီတော်ကော်မတီမှဦးဆောင်ပြီးတော့ကော်မတီလက်ဆွဲမူကြံ workshop ကိုကျင်းပပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါရီ။ဩဂုတ်လ12ရက်နေ့မှ14ရက်နေ့အထိပြုလုပ်ခဲ့တဲ့ workshop ကို PSLF TNL အမျိုးသမီးစစ်တီတော်ကော်မတီဝင်12ဦးနဲ့ဌာနအသီးသီးမှတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးများ၄တဲ့ဦးတက်ရောက်ခဲ့တယ်လို့ဆိုပါတယ်အဆိုပါ workshop မှာအမျိုးသမီးစစ်တီတော်ကော်မတီရဲ့လက်ဆွဲမူကြမ်းကိုပြန်လည်ဆွေးနွေးရေးဆွဲခဲ့ကြပြီးတော့တာဝန်ထမ်းဆောင်နေတဲ့အမျိုးသမီးစစ်တီများရဲ့အခြေအနေကိုလေ့လာသုံးသပ်ခြင်းအခက်အခဲစိန်ခေါ်မှုများကိုဆွေးနွေးတင်ပြခြင်းလုပ်ငန်းခွင်အတွင်ရရှိနေတဲ့ရပိုင်ခွင်အခွင့်အလမ်းနဲ့အခွင့်အရေးများကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ဆွေးနွေးပွဲမှာ gender တန်းတူရေးနဲ့ quota စနစ်ကိုအကောင့်တဘောဆောင်ရွက်ဖို့အမျိုးသမီးများပေါ်အကြမ်းဖက်မှုလျော့နယ်လာစေရေးနဲ့ကာကွယ်ပေးတဲ့ဥပဒေလှုပ်ထုံးလုပ်နည်းများအကောင့်တဘောဖို့တာဝန်ထမ်းဆောင်နေတဲ့အမျိုးသမီးများအတွက်နှစ်စဉ်ရထားဘတ်ဂျက်ထားရှိဖို့အမျိုးသမီးစစ်သည်တွေအတွက်ဘေးကင်းလုံခြုံရေးစီမံချက်များပြင်ဆင်ရေးဆွဲဖို့လုပ်ငန်းစဉ်များပြန်လည်သုံးသပ်ခြင်းလေ့လာခြင်းတို့ကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ဗဒေးဖူတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမိုင်မှတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။အခုချိန်ကစပြီးဗီဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုကျွန်မຫນွေဦးမိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။ရေဂျာများပေါ်ချမ်းဖတ်မှု၈နှစ်ပြည့်အယူကြီးကတရားမျှတမှုအတွက်ဆက်လက်ရည်တည်မြှထုတ်ပြန်တဲ့သတင်းကိုတင်ပြပေးချင်ပါတယ်2019ခုနှစ်တွင်အချမ်းဖတ်စီအုပ်စုကရေဂျာပြည်သူများအားရစစ်ကြမ်းကြုတ်စွာအချမ်းဖတ်ခဲ့ပြီးကြည်လေသည့်ရာဇဝတ်မှုတွင်ကိုကျူးလွန်ခဲ့သည့်အတွက်မြို့သားရင်ွယ်ရဲ့အစိုးရနေဖြင့်ချမ်းဖတ်စစ်တဲလူရက်ကိုအပြင်းထန်ရှုတ်ချပြီးထိခိုက်ခဲ့ရသည့်ရင်ဂျာပြည်သူများနှင့်အတူထတ်တူခံစားရကြောင်းသဘောထားများထုတ်ပြန်ခဲ့ကတရားမျှတမှုတွင်ရင်ဂျာပြည်သူများနှင့်အတူဒစိမ့်မမတ်မြင်းမြန်စွာရက်တည်လှည့်ရှိနေကြောင်းအမျိုးသားရင်ွယ်ရဲ့အစိုးရမှကြေညာချက်ထုတ်ပြန်ပါတယ်ထို့ဖြစ်စဉ်ကြောင့်တင်းချီသောရင်ဂျာပြည်သူများဘင်္ဂလားဒေ့ရှ်နိုင်ငံသို့နေရက်စွန့်ခွာထွက်ပြေးခဲ့ရပြီးယနေ့တိုင်၎င်းတို့နေရက်သို့ပြန်လည်ဝင်ရောက်နိုင်ခြင်းမရှိသေးသည့်အတွက်အယူကြီးနေဖြင့်များစွာစိတ်မသက်မသာဖြစ်ရကြောင်းထောက်ပြန်ချက်တွင်ဆိုထားပါသည်လက်ရှိမြန်မာနိုင်ငံတွင်အကြမ်းဖက်ဆဲဆုကိုစန့်ကျင်တိုက်ခိုက်နေသည့်ပြည်သူ့နေဦးတော်လှန်ရေးကာလအတွင်းရင်ဂျာပါဝင်ပြည်သူတရက်လုံး၏လူခွင့်ရင်းနှင့်တရားမျှတမှုရရှိရေးအတွက်စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ချေမုန်းရန်လိုအကြောင်းအယူကြီးကလေးပေးဖို့ပြထားပါသည်အယူကြီးသည်ရင်ဂျာမူဝါဒတရက်ကိုထောက်ပြန်ထားပြီးထိုမူဝါဒနှင့်ညီရင်ဂျာပြည်သူများနှင့်စီးလုံးညီညွတ်စွာရည်တည်လက်ရှိကြောင်းဆိုထားပါသည်ရင်ဂျာပြည်သူများဆက်လက်နေရဲ့စွန့်ခွာထွက်ပြေးနေရသည့်အခြေအနေများပေါ်စိုးရင်ကြောင်းဖော်ပြထားပြီးအာဏာရှင်စနစ်၏ဖိနှိပ်မှုမှပြည်သူလူထုတရက်လုံးလွတ်မြောက်ရေးအတွက်ကိုယ်စွမ်းဉာဏ်စွာပြေဝတ်စိုက်ထုတ်ကာကျူးပန်းဆောင်ရွက်နေကြောင်းရင်ဂျာပြည်သူများရစ်စစ်ကြမ်းကြုတ်စွာအကြမ်းဖက်ခံခဲ့ရမှုအထမမြောက်နှစ်ပတ်လည်အောင်မေ့ဖွယ်နေတွင်သဘောထားထုတ်ပြန်ထားပါရဲ့ရှင် အယူကြီးလက်ညှိမှုဖြင့်ကနေမျိုးနယ်ပြည်သူ့အချုပ်ရဲ့အဖွဲ့တာဝန်ရှိသူများဖမ်းဆီးတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကနေမျိုးနယ်ပြည်သူ့အချုပ်ရဲ့အဖွဲ့ကတာဝန်ရှိသူတွေအနေနဲ့ပြည်သူပိုင်ငွေကြေးများစီမံခန့်ခွဲရတဲ့အလွဲသုံးစားလုံးမှုတွေရှိတဲ့ဆိုပြီးတိုင်ကြားမှုတွေကိုလက်ခံရရှိခဲ့တာကြောင့်ဂျာကလဒေသန္တရပြည်သူ့အချုပ်ရဲ့ဖော်ဆောင်မှုဘုတ်ကော်မတီကကနအိုးစုံစမ်းစစ်ဆေးမှုတွေကိုလှုံ့ဆော်ခဲ့ကြောင်းပကဖအသံမှသတင်းထုတ်ပြန်ထားပါတယ်။ကနအိုးစစ်ဆေးတွေ့ရှိချက်တွေကိုဩဂတ်စ်လ21ရက်နေ့ကပြုလုပ်ခဲ့တဲ့ဂျာကလဒေသန္တရပြည်သူ့အချုပ်ရဲ့ဖော်ဆောင်မှုဘုတ်ကော်မတီအစည်းအဝေးအမှတ်စဉ်29မြင်းဆောင်2025မှာတင်ပြခဲ့ပြီးအစည်းအဝေးဆုံးဖြတ်ချက်အရကနီမြို့နယ်ပြည်သူ့အချုပ်ရဲ့ဖွဲ့တာဝန်ခံပါဝင်23ဦးကိုပြည်သူပိုင်ငွေကြေးစီမံခန့်ခွဲရမှာအလွဲသုံးစားမှုများရှိနိုင်တဲ့အတွက်ဖမ်းဆီးထိန်သိမ်းပြီးစစ်ဆေးဖို့ညွှန်ကြားခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါညွှန်ကြားချက်အရကာကွယ်ဝင်ကြီးဌာနယမပင်ခရိုင်ကွက်ကဲရဲ့အဖွဲ့ကဖမ်းဆီးချုပ်နှောင်ခြင်းနဲ့အချုပ်တရားခံထွက်ပြေးခြင်းဆိုင်ရာဆောင်ရွက်ရမယ်လို့ထုံးတဲ့အကြီးဩဂတ်စ်လ24ရက်နေ့ကဖမ်းဆီးထိန်သိမ်းထားတယ်လို့သိရပါတယ်ရှင်။ရင်ဂျာများပေါ်ချမ်းဖတ်မှုတွေတရားမျှတမှုရရှိရေးဗြိတိရှ်အသံမှကြီးတောင်းဆိုတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ရေဂျာတိုင်းဝိုင်းများပေါ်2019ခုနှစ်ကမြန်မာစစ်တပ်ရက်စက်ကြမ်းကြုတ်သောတိုက်ခိုက်မှုများကိုအမှတ်ရရင်ယခုချိန်ထိဆက်လက်ဖြစ်ပေါ်နေသည့်အကြမ်းဖက်မှုများအတွက်တရားမျှတမှုနှင့်တာဝန်ခံမှုရှိစေရန်ဗြိတိရှ်အစိုးရ၏ဂရီကဝက်များခိုင်မာစွာတည်ရှိနေကြောင်းရန်ကုန်မြို့ရှိဗြိတိရှ်တန်ရုံးအကြီးကဲအန်ဒရူးဂျစ်စင်ကပြောကြားထားပါသည်။2019ခုနှစ်ယနေ့လိုအချိန်မှာမြန်မာစစ်တပ်ကရင်ဂျာတိုင်းဝိုင်းများပေါ်ရက်စက်ကြမ်းကြုတ်နှင့်တိုက်ခိုက်မှုများကျူးလွန်ခဲ့ပါသည်။မြန်မာစစ်တပ်ရဲ့အကြောင်းမဲ့ဖွဲ့ကျမ်းဖတ်မှုများကြောင့်သက်ဆုံးရှုံးခဲ့ရသူများတကွဲတပြားဖြစ်ခဲ့ရတဲ့မိသားစုများနဲ့လူမှုတိုင်ဝဲများတာမကဘဝနဲ့ချီတဲ့ထိခိုက်မှုများခံစားနေရသူများကိုယနေ့မှကျွန်တော်တို့မမြင်မီလို့အမှတ်ရလက်ရှိပါရယ်၎င်းအတိုင်ဝဲများအနေနဲ့အဆိုပါရက်ဆက်ကြမ်းကြုတ်မှုများရဲ့တည်ရောက်မှုကရက်တွေကိုယနေ့တိုင်ဆွဆွရွရွခံစားနေရဆဲဖြစ်ပါရယ်လို့၎င်းကပြောပါရယ်ဂျက်စင်ကမြန်မာနိုင်ငံတဝန်းရှိဆက်လက်ဖြစ်ပေါ်နေသည့်ပြိပခါများကြောင့်ပြည်သူများဒုက္ခရောက်နေရသည့်အခြေအနေကိုထောက်ပြပြီးအထူးဖြင့်ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုနှင့်စားနပ်ရိတ်ခါကျက်တီများပုံမှုဆိုးရွားလာနေရလို့ပြောကြားထားပါတယ်။ရေဂျာတိုက်ဝင်များအအကာအကွယ်ပေးရအတွက်ထားရှိတဲ့ UK အစိုးရရဲ့ဂရီကဝက်မှာလည်းအခိုင်အမာတည်ရှိနေဆဲဖြစ်တယ်လို့မြန်မာနိုင်ငံအတွင်းမိတိနေရဒေတာမှမဆိုဖြစ်ပေါ်နေတဲ့အကြမ်းဖက်မှုများအတွက်တရားမျှတမှုနဲ့တာဝန်ခံမှုရှိစေရန် UK အစိုးရရဲ့ပံ့ပိုးပေးမှုကလည်းမပြောင်းမလဲတည်ရှိနေပါတယ်။ထို့သို့လှုပ်ဆောင်ရမှာအပြည်ပြည်ဆိုင်ရာတရားရုံး ICJ နဲ့ကုလသမဂ္ဂအီမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရ WIWM များကတဆင့်ကျူးပန်းဆောင်ရွက်နေမှုများလည်းပါဝင်နေလို့၎င်းကထပ်လောင်းပြောကြားထားပါတယ်ရှင်။ရင်ဂျာဒုက္ခသည်များပြန်လည်နေရာချထားမှုကိုဟန်တားရန် KBZ နဲ့Max Company များနဲ့ဆက်ချန်စီရွတ်တဲ့ငွေကြေးထောက်ပံ့ခဲ့ဟု JFM ထုတ်ပြန်တဲ့သတင်းနောက်ထပ်တင်ပြပါမယ်။မြန်မာနိုင်ငံရှိထင်ရှားသော Crony Company များဖြစ်သည့် KBZ နဲ့ Max တို့သည် Ranger ဒုက္ခသည်များ၎င်းတို့နေရက်များသို့ပြန်လည်ဝင်ရောက်နိုင်ခြင်းမရှိစေရန် Bangladesh နဲ့နေဆက်ချန်စီရွတ်ဆောက်လုပ်ရေးအတွက်ငွေကြေးများစွာလှူဒန်းခဲ့ကြောင်း Justice for Myanmar JFM အဖွဲ့ကထုတ်ပြန်ထားပါသည်။2019ခုနှစ်တွင်မြန်မာစစ်တပ်နေမြေရှင်းလင်းရေးစစ်စင်ရေးအတွက်ကုမ္ပဏီများနှင့်အဖွဲ့အစည်းများစွာသည်ဒေါ်လာတန်ပေါင်းများစွာကိုစေအုပ်စုထံတက်ရိုက်လှူဒန်းခဲ့ကြောင်း JFME အစီရင်ခံစာတွင်ဖော်ပြထားပါသည်။ထို့ကုမ္ပဏီများကိုကုလသမဂ္ဂ၏အချက်လက်ရှာဖွေရေးမရှင် FFM ကမှတ်တမ်းတင်ထားပြီး၎င်းတို့အားရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုများပြုလုပ်ရန်တောင်းဆိုထားပါသည်။ FFME အစီရင်ခံစာတွင်ထို့ကုမ္ပဏီများသည်လူသားမျိုးနွယ်ပေါ်ကျူးလွန်သည့်ရာဇဝတ်မှုများနှင့်အခြားလူမဆန်သည့်ပြစ်မှုကြီးများတွင်ဓာတ်ရိုက်ပံ့ပိုးပေးခဲ့သည်ဟုသုံးသပ်ထားပြီး၎င်းတို့အားတရားစွဲဆိုရန်တိုက်တွန်းထားတော်လဲယခုအချိန်ထိထိုကုမ္ပဏီများပေါ်တရားဥပဒေအရအေးအေးမှုမရှိသေးဘဲဆက်လက်၍နိုင်ငံတကာရာဇဝတ်မှုများမှအကျိုးအမြတ်ရရှိနေဆဲဖြစ်သည်ဟု JFM ကထောက်ပြထားပါရဲ့ရှင်။ဆလပီရှမ်းပြည်ရှေ့ပိုင်းNDAA မြေတွင်မြေရှားတပ်ထုတွေများအစမတန်တိုးပွားလာပြီးတရုတ်တို့တွန်းမြင့်ထုတ်ယူတဲ့သတင်းကိုတင်ပြပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းမဲခေါင်မြစ်အနီးရှိအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NDAA သို့မဟုတ်မိုင်းလာတပ်ဖွဲ့ထိန်းချုပ်နေမြေတွင်မြေရှားတပ်ထုတွင်19ခုရှိနေပြီး2021ခုနှစ်မှစ၍၄နှစ်တွင်တပ်ထုတွေများအစမတန်တိုးပွားလာကြောင်းရှမ်းလူခွင့်ရေးမှတိုင်းမှသတင်းထုတ်ပြန်ပါတယ်။2025ခုနှစ်မေလအတွင်းဂျိုးတုတပ်ပုံများအရမိုင်းရောင်မြို့နယ်တွင် မြေရှားတထုပူဖော်ရာနေရာ၁၆ခုအထိတွေ့ရှိခဲ့ပြီး2021ခုနှစ်တွင်ထိုဒေသတွင်တထုတွင်၃ခုသာရှိခဲ့ကာလက်ရှိတွင်တထုတွင်16ခုမှလည်းပတ်နေသလိုကြံ၃ခုမှတည်ဆောက်နေစေဖြစ်တယ်လို့ဖော်ပြထားပါတယ်။မြေရှားတထုတွင်တွေကရတဲ့အကျိုးစီးပွားကအကုန်လုံးတရုတ်စီကိုပဲတက်ရိုက်သွားတယ်။ဒေသခံပြည်သူတွေအကျိုးဘာမှပြန်မရဘူးလို့ရှမ်းလူခွင့်ရင်မန္တလေးမှတာဝန်ရှိသူတို့ကပြောကြားထားပါတယ်။မန်ယောင်မြို့နယ်ရှိတထုတွင်များသည်မဲခေါင်မြင့်နဲ့40ကီလိုမီတာထက်နည်းသောအကွာအဝေးတွင်တည်ရှိပြီးဓာတ်ရုပ်ဗေဒနည်းဖြင့်ပျော်ဝင်စေသည့် Institution နီလန်းကိုအသုံးပြု၍မြေရှားတထုများကိုထုတ်ယူနေတယ်လို့ဖော်ပြထားပါတယ်။ထူနီလန်းတွင်ဓာတ်ရုပ်ဗေဒပျက်စီးများဖြင့်ပြည်နေသည့်ဆက်ဝိုင်းပုံဓာတ်ပြုတ်ကံများနဲ့ပိုင်လိုက်များကိုအသုံးပြုထားလို့သိရပါတယ်။တထုတွင်အများစုသည်တရုတ်နယ်ဆက်နှင့်4ကီလိုမီတာခန့်အကွာရှိပင်လယ်ရင်မျက်နှာပြင်အထက်ပေ4000မှ5000ကြားရှိတောင်တန်းဒေသများတွင်တည်ရှိပြီးထူဒေသမှရေများသည့်လက်ချောင်းမှတစ်ဆင့်လွေမြစ်သို့စီးဝင်ကားထုံးမှတစ်ဆင့်မဲခေါင်မြင့်နှင့်လောင်အိုနိုင်ငံလုံနက်သာခရံအနီးဆွတ်လွေတွင်ပေါင်းစုံတယ်လို့ဆိုထားပါတယ်။ဒီမြေရှားတထုတွင်တွေကတရုတ်ကိုအကျိုးရှိစေမဲ့တရုတ်ကနေမှစစ်ကောင်စီပြန်ပြီးမှထောက်ပံ့နေတယ်ဆိုတော့တဖက်လက်နဲ့စစ်ကောင်စီကိုအကျိုးဖြစ်ထွန်းစေတယ်။ဒါကြောင့်ဒီတထုတွင်တွေဆက်မတူဖို့တောင်းဆိုချင်ပါတယ်လို့ရှမ်းလူခွင့်ရမနိုင်မှတာဝန်ရှိသူကပြောပါတယ်။ဩဂတ်စ်လ9ရက်ကစစ်ကောင်စီခန့်ရှမ်းပြည်နယ်ဝင်းကြီးဦးအောင်အောင်နဲ့ဒရိကန်ဒေသတိုင်းစစ်ဌာနချုပ်တိုင်းမှုဘူချုပ်စိုးလှိုင်တို့ကို NDAA ဌာနချုပ်ရှိမိုင်းလာမြို့သို့တွားရောက်ပြီး NDAA ခေါင်းဆောင်များနဲ့တွေ့ဆုံခဲ့တော့လဲဆွေးနွေးမှုအသေးစိတ်ကိုထုတ်ပြန်ခြင်းမရှိခဲ့ဘူးလို့သိရပါတယ်ရှင်။လေတပ်ဘူကြီးဟောင်းကြီးအောင်ရဲ့အလွဲသုံးစားလုံမှုတွေကြောင့်ရှမ်းတောင်ချစ်ချင်းဤအတင်းပုံရိပ်ကျဆင်းလာနေတဲ့အတင်းကိုနောက်ထပ်တင်ပြပေးပါမယ်။စစ်တပ်အာဏာသိမ်းပြီး2021နှစ်ကုန်ပိုင်းမှာရန်ကုန်လေတပ်ကနေအနာပေးခံရကရှမ်းတောင်ချစ်ချင်းဤတင်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဦးမြင့်ကြီးအောင်ရဲ့ကိုကျိုးရှာအလွဲသုံးစားလုံမှုတွေကြောင့်အတင်းရဲ့ပုံရိပ်ကျဆင်းလာတယ်လို့ TGI Support Revolution ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့နှစ်ကရှမ်းတောင်ဒေသမှာရေဘေးအကြီးကျယ်ကျုံခဲ့ပြီးနောက်ရလာတဲ့ငါတက်ကအကူအညီများနဲ့ပြည်တွင်းကအလှူရှင်တွေရဲ့ပစ္စည်းတွေကိုပြန်လည်ရောင်းချခဲ့ရမှာအမျက်ငွေများစွာရရှိခဲ့ကပလီလင်းတွင်မြေခွတ်များစွာဝယ်ထားတယ်လို့ဆိုပါတယ်။အဆိုပါဖြစ်စဉ်တွေအလှူရှင်တွေကပြန်လည်ကြားသိရတာကြောင့်ယခုနှစ်ငလင်ဘေးထပ်မံကြုံတွေ့ရချိန်မှာရှမ်းတောင်ချစ်ချင်းနီဆိုမလူကြရချင်းချင်းတတိပေးထားကြတာကြောင့်ယခင်ကပုံရိပ်ကောင်းဝင်စွာရှိခဲ့တဲ့တောင်ကြီးခြေဆိုင်ရှမ်းတောင်ချစ်ချင်းနီအသင်းဟာစိုးရွားစွာပုံရိပ်ကျဆင်းနေတယ်လို့သိရပါတယ်။ဦးငင်ငင်အောင်ဟာခြားတိုင်းနဲ့ပြည်နယ်တွေကချင်းဤအသင်းတွင်နဲ့မကြာခဏဆိုသလိုစကားများဆဲဆိုရန်ဖြစ်ပြီးအသင်းပိုင်ကားကိုချက်ချင်းဤလိုကိုဖြုတ်ကားကိုပိုင်ကားတစ်ဖွဲသုံးပြုလှည့်မိသားစုနဲ့နိုင်ငံအနှံခီးပတ်ထွက်နေရလို့ဆိုပါတယ်လက်တော်မှလည်းလာရှိုးချက်ချင်းဤအသင်းမှမျိုးသမီးများကိုလူအများရှိမှကုထိလျောက်ကျွလွန်ထားမှုမကြောက်ဝဲမနာတာဆဲဆိုမှုများကြောင့်နေပြီးတော့ချက်ချင်းဤယုံချုပ်ထိအတိုင်ခံထားရလို့သိရပါတယ်ထို့ပြင်လက်ရှိမှာစစ်ဖြစ်ပွားနေတဲ့ရှမ်းတောင်ရှိမိုးပြဲဖဲခုံစောင်းပြောင်းစီဆိုင်နဲ့ညောင်ရွှေမြို့နယ်တဲကစစ်ဆောင်တွေအပြင်တောင်ကြီးရောက်ရှမ်းမြောင်မှစစ်ဆောင်တွေအတွက်နိုင်ငံတကာ NGO များကပေးထားတဲ့စားနပ်ရိက္ခာတွေနဲ့ WFP ကပေးထားတဲ့စည်တွေကိုပြေဝပြန်လည်ပေးအပ်ခြင်းမရှိဘဲကိုကျိုးရှာပြန်လည်ရောင်းချနေလို့ဖော်ပြထားပါတယ်ရှင်ဆလပီ350တာဂက်အတွက်ဘုံခိုခြင်းကမ်ပိန်းကိုဩဂတ်လ25ရက်နေ့မှစက်တင်ဘာ3ရက်နေ့ထိဆေးရတာလှူဆောင်သွားမယ်တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘာကသားများအဖွဲ့ချုပ်ရဲ့ Student Without Border အစီအစဉ်ကဘုံခိုခြင်းကမ်ပိန်းကိုဩဂတ်လ25ရက်နေ့မှစက်တင်ဘာ3ရက်နေ့ထိဆေးရတာလှူဆောင်သွားမှာဖြစ်ပြီး350ရရှိရန်ရည်မှန်းထားကြောင်းသတင်းထုတ်ပြန်ထားပါတယ်2025ခုနှစ်ဩဂတ်လအတွင်းမှာဆိုရင်စစ်အုပ်စုရဲ့လေရင်ဘုံကျဲမှုကြောင့်တရက်တင်းနဲ့ပြည်သူ32ယောက်သေဆုံးခဲ့ရပြီးဒီမော့ဆိုအနောက်ဘက်ချမ်းကိုဆိုရင်လည်းတရက်တင်းမှာလက်နက်ကြီးအလုံး100ကျော်ပစ်ခတ်တာတွေပြုလုပ်ခဲ့လို့ဖော်ပြပါတယ်ပူပေါင်းပါဝင်လှူဒါန်းလို့သူများနေဖြင့် University of Yangon Student Union UYSU Facebook page နဲ့ Student Without Border Facebook page တို့မှာတဆင့်ဆက်လက်လှူဒါန်းနိုင်တယ်လို့သိရပါတယ်ပြည်တွင်းပြည်ပရှိကျောင်းသားပြည်သူများအနေနဲ့ဘုံခုချင်းကမ်ပိန်းမှာတအားတရွပူပေါင်းပါဝင်ပေးချဖို့လင်းနဲ့တိုက်တွန်းနှိုးဆော်ထားကြောင်းရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘာခတာများအဖွဲ့ချုပ်ကဖော်ပြထားပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်ခရှင်းနဲ့ပတဲဖို့ကပြပို့ထားတာဖြစ်ပါတယ်ရှင်
ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတခါနားဆင်ရမှာကတော့တော်လန်ရေးကြပြဖြစ်ပါတယ်။ Black X ကကိုရန်ရေးသားပြီးတော့ဖတ်ကြားပေးထားတဲ့ငါတို့ပြန်ရောက်မယ့်နေ့အတွက်ကြပြတပုတ်လို့အပြီးရတဲ့တော်လန်ရေးကြပြကိုနားဆင်ရမှာဖြစ်ပါတယ်ရှင
်။ငါတို့ပြန်ရောက်မယ့်နေ့အတွက်ကြပြတပုတ်တနေ့နေ့တော့မဲလဲ TV ဆောင်းပြီးဖနက်ယူစီရရဲ့မနက်တွေနဲ့နှစ်ခုတွေဒူးတွေကြုံမှုချင်ပါပဲ။နှစ်စီလာများပိတ်ထားတဲ့တကားတွေဝင်ကြည့်ရင်စက်ကူပန်းတွေတလမ်းမလုံးအပြည့်မြင်ရမယ်။ရေးလံနေတဲ့မျက်ရည်တွေကိုအမေ့အခြံဝန်းတကားဝါမှာအိတ်သွင်ဖာမောက်ပစ်ချခဲ့ကြ။ငါတို့မျက်နှာချင်းဆိုင်ပစ်ကြလို့သမိုင်းတွေကစူးညောင်းခလုတ်တွေရဲ့အရသာကိုစမြုံပြန်ပြောပြကြရင်လယ်နေနေမဲ့အယိုးတွေရဲ့အော်ကြီးတဲ့အတွက်နှစ်မိနစ်ငြိမ်သက်ကြဖို့လိုမယ်။စိတ်ကူးရင်လို့ကောင်းမဲ့လူပေါင်းသစ်စီတို့ဆိုတဲ့တတ်တုစာသားတို့ငါလက်ပြန်မှာထိုးထားတယ်။ကြာမှုနောက်ကအတိတ်ပဲမရှိလာတဲ့ကြောက်စရာယုံတဲ့စကားတွေကိုမြို့နေလူတန်းသားတွေကဖတ်တွေ့ထားတော့ငါမှလည်းငါကောင်းမပစ်တင်ထားတဲ့အညစ်အကြေးပုံရှိပါရဲ့။သမိုင်းဟာအမြဲကြီးသားကိုချောင်းလိုက်စီးလူကောင်းတဲ့ဘတ်စကားဒစီမဟုတ်တဲ့ကြောင်းလေဆံငှက်တွေရဲ့အော်ဆံမင်းလည်းကြားမယ်ထင်ပါတယ်။အချစ်ငါမှမင်းကိုအားနာရတဲ့တိတ်များလွန်းလာမိတ္တကောင်းဆောင်ဘုရားပြည့်တဲ့ငါမနဲ့ဆော့ဖော်ရီတို့ပင်လေငါလှလှရင်းမင်းစီမပေးပို့နိုင်တဲ့အတွက်ဂရိကွတ်စာချုပ်တွေရစ်ပတ်ပြီးပင့်ဝင်လို့မင်းကာဝယ်မပေးတဲ့အတွက်တနေ့နေ့တော့ငါအခွေးတကောင်လို့မင်းရှိပြပြဝင့်နေဦးမယ်ဒါမှမဟုတ်ငါတကောင်လို့မင်းခတ်ထားတဲ့မှန်ပေါင်ထဲမှာအသက်ရှင်သေးရကူးခတ်နေဦးမယ်ခုတော့ငါမှမင်းကိုရှက်ရွံ့အားနာရကြအောင်တော့စကလုံးလှလှနဲ့ပြောပြရေးပြန်ငါတို့ကြားမှာငဲပြီလို့ပူပြင်းလာတဲ့အလွာတွေခက်စိတ်စိတ်ချထားတယ်ငါပြေးမဖွင့်ရတဲ့မိခလုတ်ကမင်းဖြစ်နေငါမိသားစုဖြစ်နေငါကြောင့်ရှော့ဖြစ်သွားမယ်လျှက်စစ်ကြိုးတွေအလူးလဲငါရှောင်ပြင်းနေတနေ့တော့ငါလဲမင်းရှိရဲ့မျိုးတွေကကွန်ကရစ်ခင်းထားတဲ့လမ်းပေါ်ကားစီပေါ့ပေါ့ပါပါဖြတ်ပြေးသွားတယ်လို့ပြေးသွားကြတာပဲမဟုတ်ရင်တော့ဆွန်တစ်ခုလို့မင်းရစ်လိုက်တင်းလိုက်တန်တရားတွေပြေးလွားနေလိုက်ခြင်းသေးတယ်ဒါပါပဲပလိုက်ပါ
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တယောဇာတပုတ်ကိုနားဆင်ရဖို့ရှိပါတယ်ဆေပေါင်တူရဲ့လက်ရတပုတ်ဖြစ်တဲ့ဇာတိရွက်ရွာရှာမြရသည့်ကျင်ဆိုးနှင့်ဒုက္ခရောက်ကုန်ကြသောမြို့မိမြို့ဖများလို့အမည်ရတဲ့တယောဇာကိုလွတ်လပ်နေဦးကတင်ဆက်ပြတော့မှာဖြစ်ပါတယ်ရှင
်ဇာတိရွက်ရွာရှာမြရသည့်ကျင်ဆိုးနှင့်ဒုက္ခရောက်ကုန်ကြသောမြို့မိမြို့ဖများကိုနေကပဲမင်းဘူးသားဆိုပြီးအလဲသွားသေးတယ်မလားဟုတွေးမိကြပါလိမ့်မည်။တစိုက်တစ်ပိုင်းတော့မှန်လေသည်။အဲ့ဒီနေ့အထိတော့မင်းဘူးသည်ကျင်ဆိုး၏ဇာတိချက်မြုပ်ဧကံဖြစ်နေသေးသည်။တို့ရာတွင်ကျင်ဆိုးအလဲရောက်လာပြီးသူ့မွေးဖွားသည့်မင်းဘူးမျိုးအကြောင်းချိန်မွန်ပြောဆိုစကားဆိုပြီးသည်နဲ့ဒီလိုအယုတ်တအနတ္တကောင်းနေတော့ငါတို့မျိုးတွဲပြီးသိလို့မဖြစ်ချေဘူးဟုအတွေးပေါက်ကုန်ကြသောမြို့မိမြို့ဖများကောင်းချင်းရိုက်ကုန်ကြတော့သည်ဆူဝေးအကြံထုတ်ပြီးတကာလကျင်ဆိုးကိုတွေ့ဆုံစကားပြောခွင့်တောင်းလေသည်ဘုเจ้าမှုကြီးမပြန်ခင်ကျွန်တော်တို့ကိုအခုလိုတွေ့ခွင့်ပေးတာကျေးဇူးတင်ပါတယ်ဟုဥဆောင်သူမြို့မိမြို့ဖတဦးကစပြောသည်ဟာဦးလေးကလည်းဘုเจ้าမှုကြီးတွေဘာတွေလုပ်နေပါနဲ့ငငယ်တုန်းကခေါ်တယ်လို့မောင်ကျင်ဆိုးပဲပေါ့မောင်ကျင်ဆိုးဆိုရင်ရပြီအခုကတနိုင်ငံလုံးကမေယိုးမွေယိုးတရီချိုးမအားလာလို့တောင်ခေါ်နေကြတာကျွန်တော်တို့ကတမြို့တည်းတရက်ဒေသတွေပဲလေဟုကြုံရကြပန်းတွေ့ကြရာပောက်ပန်း40လျှောက်ပြောဖို့ဝင်မလေးသည့်ကျင်ဆိုးကတရင်တနည်းဟန်ဖြင့်ပြောလေသည်ဆိုလိုရင်းမှလမ်းကြောင်းလွဲသွားမည်ဆို၍အဲ့ဒီလိုအာနဲ့သာဆိုသူများငါတို့ဘက်ချမ်းမာရှိနေရင်ဟိုအဖွဲ့တစ်တဲ့ပါနိုင်ကောင်းလောက်ရဲ့ဟူ၍လဲဆက်၍မတွေ့ကြစေချင်ကျင်ဆိုးအာလောက်နဲ့တော့လဲနေရာကောင်းရနိုင်လိမ့်မည်မဟုတ်ဦးလေးကိုကျွန်တော်ကောင်းကောင်းမှတ်မိတာပေါ့ဦးလေးမိမထမိန်ကျွန်တော်လာရုပ်တုံးကမိသွားတော့တက်တက်ညာညာလေးနပန်ချင်းပြီးပြန်လှုပ်တာလေကျွန်တော်ဖြင့်ကျေးဇူးတင်လိုက်ရတာဟိုအောက်ထုပ်အဖြူနဲ့ဗတ်ကြီးကတူတူမိရေချိုးတာထရံပေါက်ကချောင်းကျစ်လို့ဆိုပြီးကျွန်တော်ကိုဖနှောက်နဲ့ပောက်ခဲ့တယ်သူမဟုတ်လားမစိုးရိမ်ပါနဲ့ကျွန်တော်ကအညှို့တေးမရှိပါဘူးဟိုမဲလိန်တယ်လို့ကျွန်တော်ခဏခဏလီဆယ်လှုပ်ကြံပြောတဲ့အမကြီးကလွဲရင်ပေါ့မင်းဘူးမြို့မိမြို့ဖများကဘရွတ်ရှွတ်တာဟိုပြောတီပြောလှုပ်နေတော့ကျင်ဆိုးဤစကားများကိုအသာနားထောင်ရမှ အခုလာတွေ့ကြတာမောင်ချင်းဆိုမင်းဘူးသားဖြစ်လို့မရဘူးဆိုတဲ့အကြောင်းလာပြောတာဟုစပြောလိုက်သည်ကျင်ဆိုးစပွေးစွာဖြစ်သွားသည်ကျွန်တော်မင်းဘူးမှာမွေးတဲ့မင်းဘူးသားလေမိကူးထဲမှာတော့ထည့်ပြောလိုက်သည်လေကြားကြတယ်မလားကြားပါတယ်ဒါပေမဲ့မင်းဘူးသားဖြစ်တယ်လို့ရှေ့လျှောက်ဆက်ပြောနေရင်မောင်ချင်းဆိုဒုက္ခတွေ့လိမ့်မယ်နားမလဲဖြစ်သွားတော့ကျင်ဆိုးတရားမျက်စိပေကလပေကလလို့ကဆက်ပြောလာမည်စကားကိုစောင့်နေသည်ဒီလိုကွာတို့မျိုးကမင်းနဲ့ဘူးနဲ့စာလုံးနှလုံးတွဲထားတာလေကျင်ဆိုးခေါင်းအသာညှိလိုက်သည်ဒါတော့ तू လည်းသိတာဘောဟုဆက်တွေးမိသည်မင်းဆိုတာကဘယင်ဘောဟုတ်တယ်မလားဘူးဆိုတာကအငင်းစကားညင်းပယ်တဲ့သဘောမရှိဘူးမသိဘူးမဖြစ်ဘူးစသဖြင့်ပေါ့ကွာအဲ့ဒီတော့မင်းဘူးဆိုတော့မင်းမဖြစ်ဘူးဘယင်မဖြစ်ဘူးလို့အတိတ်ပဲကောက်လို့ရတာပေါ့မောင်ကျင်ဆိုးကဘယင်ဖြစ်ချင်တာမလားမင်းဘူးသားမင်းဘူးသားဆိုပြီးဆက်ပြောနေရင်တော့မြို့နာမည်စီးပြီးဘယင်မဖြစ်တော့ပဲနေလိုက်မယ်။နယ်လပိန်းတုံးပြီးပြီးကျင်ဆိုးကဘာမျှရည်ရရာစဉ်းစားတတ်သည်မဟုတ်။ဘယင်မဖြစ်တော့ဘူးဆိုတာကပဲသူ့စိတ်ကိုဖိစီးသွားသည်။ဒီလူကြီးတွေပြောတာလဲဟုတ်တော့တုတ်ပဲဟုအတွေးဝင်သွားသည်။သို့တော့ကောင်းတဲ့ရှိတာတစ်ခုကိုတော့ဝင်ပြောသည်။ကျွန်တော်တို့မြို့ကအာဇာနီကြီးတွေကတည်းကအတွင်းဝင်ကြီးလိုအကြောင်းမော်တွေတော့ပေါ်သေးတာပဲမင်းဘူးသားအကြောင်းမော်ကျွန်တော်ဖြစ်နိုင်သေးတာပေါ့အဲ့ဒါလည်းဆက်ပြောမလို့တို့မျိုးကအာဇာနည်ရှိတာတော့မှန်တယ်သူဘလို့ဆုံးမသွားတာလဲမောင်ချင်းဆိုးပြန်စင်းစားကြည့်လေလောက်ကြံခံရတာမလားလောက်ကြံခံရသည်ဆိုသည့်စကားကိုကြားလိုက်ရရချင်းမျက်စိမျက်နှာအလွန်မင်းပြတ်သွားသောချင်းဆိုးကရောင်ရမ်းပြီးသူ့နားနှစ်ဖက်ကိုအုပ်လိုက်သည်သူ့အချင်းတွေကသူမိမလေးလေတန်းကြားရင်တော့လန့်ဖြတ်ပြီးကတင်အောင်ဝင်းပုံးမိနေရတာမျိုးအဲ့တဲ့ကြည်ကဝတ်ရေချိုးလဲကြည်ကဝတ်နဲ့ဒီအသက်ရွယ်ကြီးမှုသားပေါ့အရွယ်ကောင်းတော့ငါဆိုရင်တော့ဟိုတင်းဟိုဟာချိန်မှာလဲကြည်ကနဲ့ပင်ဖြစ်နေလောက်သည်ဟုသူ့ကိုယ်သူတွေးမိသည်မင်းဘူးမျိုးမိမျိုးဖများပြစ်လွတ်လိုက်သည်မြားများကကျင်ဆိုးကိုတက်တက်စိုက်နေပြီဘယင်မဖြစ်နိုင်တာလောက်ကြံခံရနိုင်တာဒါတွေကကျင်ဆိုးကိုအကြည့်အကျယ်နှလုံးခြောက်ချစေသည်မင်းဘူးကပြန်ခရီးတွင်နှုတ်ဆက်နေသောကျင်ဆိုးကမဲလုံးကိုစကားဆသည်မင်းဘူးနဲ့ပတ်သက်ပြီးငါ့အတွက်အတိတ်နမိတ်တွေမကောင်းဘူးငါ့ကိုငါမင်းဘူးသားလို့လဲပြောပြီးသွားပြီးဘယ်လိုပြန်ပြင်ရမလဲဘာမှပြင်မနေပါနဲ့ပပုကျွန်တော်လိုပဲပပုပြောတာဆိုတပြည်လုံးဘယ်သူကမှယုံကြတာမှမဟုတ်တာစဉ်းစားကြည့်လေမြောက်ယထာလျှက်စေရထားဘက်ထရီသင်္ဘောတို့အကတိလိုက်စားမှုတိုက်ဖြတ်မှာတို့ဗျာဒိတ်ဒေါ်လာကြွမင်းတို့ပပုပြောသည်မဘယ်သူကအလေးနဲ့ထားကြလို့လဲဟာတလို့ပဲထင်ကြတာအခုလေပပုဘယ်မှာမွေးတယ်ပြောပြောသူတို့ခေါင်းထဲမှာမရှိဘူးပပုဘယ်မှာတည်မယ်ဆိုတာကိုပဲပို့စိတ်ဝင်စားကြမှာမဲလုံးပြောတာတွေကနားထောင်လို့မကောင်းတော့လဲဟုတ်နေ၍ကျင်ဆိုးပါမပြန်မပြောတာတခုတော့ရှိတယ်ကွာတမျိုးမျိုးတော့ငါ့ကိုမွေးမှဖြစ်မယ်။ဘယ်မျိုးမှမွေးရင်ကောင်းမလဲစဉ်းစားစမ်းပါဦးဟုပြောလိုက်သည်။ဤသို့ဖြင့်မြမတနင်္ဂနွေလုံးရှိမြို့ကြီးမြို့ငယ်များကိုကျင်ဆိုးမွေးရစာတိဖြစ်နိုင်မလားဆိုပြီးလှက်ပတ်စကားတောက်ကြလေတော့သည်။တပြည်လုံးရှိမြို့မိမြို့ဖများစိတ်ဒုက္ခအတိရောက်ကုန်ကြသည်။မြည်သည့်မြို့ကမြကျင်ဆိုးကိုသူတို့မြို့သားအဖြစ်မခံချင်ကြ။မင်းဘူးမြို့မိမြို့ဖများလိုအကြောင်းမျိုးမျိုးပြပြီးကျင်ဆိုးသူတို့မြို့သားဖြစ်ချင်းစိတ်မရှိအောင်ပြန်ပြောကြသည်ကျင်ဆိုးကိုခြောက်ကြသည်တချို့အကြောင်းရှာမရသေးသည့်မြို့များမှမြို့မိမြို့ဖများကတော့ဒေါသထွက်ထွက်နဲ့သူတို့အချင်းချင်းပြောကုန်ကြသည်ကတော့ကျင်ဆိုးဘယ်မှာမွေးတယ်ဆိုတဲ့ဟာကိုအလောက်ရှုပ်ခံပြီးရေးကြီးခွန့်ကျဲလုံမနေကြနဲ့တော့ကွာကောက်ကြားတို့အောင်နဲ့တို့ဆိုရင်လဲသူတို့ဘဲချောင်းကလောင်မှာမွေးမွေးအရေးမှမကြီးတာတဲ့ကျင်ဆိုးကိုထိုစကားပြန်ကြားစေခြင်းသည်သို့မှသာပြည်သူများ၏သူ့အပေါ်ထားရှိသောမေတ္တာကိုကျင်ဆိုးကောင်းကောင်းသဘောပေါက်သွားနိုင်ပြီလေတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်မှုပ
ါဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်